တရုတ်စွမ်းအင်အေဂျင်စီရဲ့အကြီးအကဲကိုအာဏာရကွန်မြူနစ်ပါတီကထုတ်ပယ်လိုက်တယ်လို့ယာရုကလည်းဖယ်ရှားလိုက်ပါတယ်။နော်ဘက်ဂရီဟာသူ့ရဲ့လုပ်ပိုင်ခွင့်ကိုအသုံးချပြီးတော့အလုပ်နေရာတွေပြေးခဲ့တဲ့အပြင်စီးပွားရေးလုပ်ငန်းတွေနဲ့တပ်တုဒုဖော်ရေးလုပ်ငန်းတွေကိုလည်းပြည်စီအုပ်ဆာနဲ့ငွေကြေးအမြောက်အများလက်ခံရယူပြီးကူညီပေးခဲ့တယ်လို့တရုတ်အစိုးရရဲ့အစည်းအဝေးထိန်းသိမ်းရေးကော်မတီကစနေနေ့ညနေပိုင်းမှာကြေညာခဲ့ပါတယ်။ဘက်ဂရီဟာတရုတ်နိုင်ငံရှင်ဂျန်မြို့မှာအများအပြားနေထိုင်ကြတဲ့ဝီဂါမွတ်စလင်တဲကအစင်းမြင့်အရာရှိကြီးတွေထက်ကတူဖြစ်ပါတယ်။နိုင်ငံအနောက်ဆုံးပြည်နယ်မှာလုံခြုံရေးအရာဖြိုခွင်းနိုင်နေမှုတွေလို့ပြီးဝီဂါနဲ့ကာဇက်စ်လိုမျိုးတသန်းလောက်ကိုအစိုးရကဖမ်းဆီးထိန်းသိမ်းခဲ့တဲ့ကိစ္စနဲ့ဘက်ဂရီကိုအခုလိုယာဒူကရောပါတီကပါထုတ်ပယ်လိုက်တဲ့ကိစ္စဆက်ဆက်မှုရှိတာကိုတော့မတွေ့ရပါဘူး။သမ္မတရှီကျင်းပင်ရဲ့အာဂရီလိုက်စားမှုတပ်ဖြည့်လုပ်ငန်းတွေမြစ်တွင်နဲ့ကြီးလုပ်ကင်လာတာမှာအစင်းမြင့်အရာရှိတွေရောအလဲအလတ်ရသူရှိသူတွေပါဖော်ထုတ်ခဲ့တာပါ။အာဂရီလိုက်စားမှုတပ်ဖြည့်လုပ်ငန်းဟာသမ္မတရှီကိုလူကြိုက်များစေတဲ့လုပ်ရက်တစ်ခုလည်းဖြစ်ပါတယ်။ဒါပေမဲ့လည်းဒီလုပ်ရက်ကနိုင်ငံရဲ့အတိုက်အခံတွေကိုဖယ်ရှားဖို့အဆင်ပြေလာတဲ့နည်းလမ်းလေးဖြစ်တယ်လို့ဝေဖန်သူတွေကထောက်ပြကြပါတယ်။